ဒုတိယကမ္ဘာစစ်အတွင်းနာဇီဂျာမနီကိုအောင်နိုင်ခြင်းအထင်မှတ်ဖြင့်ဂျင်းဂလင်းနီကရုရှားနိုင်ငံတလွားကျင်းပတဲ့စီးနီးပြအခမ်းအနားမှာတော့ရုရှားကသူ့ရဲ့စစ်ရင်အားဘလောက်ရှိတယ်ဆိုတာကိုထုတ်ပြလိုက်ပါတယ်။မော်စကိုမြို့ရင်မင်းနီမှာကျင်းပတဲ့စီးနီးပြအခမ်းအနားမှာစစ်တီရင်အား12,000နဲ့အတူတိုက်ချင်းပြဒုံးကြီးတွေပါဝင်စစ်လက်နက်ပစ္စည်းကြီးငယ်အနည်းဆုံး200နဲ့ချီတက်ကြသခဲ့တယ်လို့စစ်လေရင်နဲ့ဟယ်လီကော်ပတာတွေပါကောင်းငင်ထက်ပြန်ဝင်ကြသခဲ့ပါတယ်။ဒီအထင်းမှအခမ်းအနားကိုရုရှားသမ္မတပူတင်ကဆိုဗီယက်ခေတ်စစ်မှုထမ်းဟောင်းတွေနဲ့အတူတက်ရောက်ခဲ့ပါတယ်။သမ္မတပူတင်ဟာသူအာဏာရပါတဲ့အနှစ်20ကာလအတွင်းသမ္မတအဖြစ်နဲ့ရောဝန်ကြီးချုပ်ဖြစ်နေပါ။ယခင်ဆိုဗီယက်ခေတ်ရုရှားတွေမှာရှိခဲ့တဲ့ယုချစ်စိတ်ဓာတ်ကိုပြန်လည်မြင့်တင်နိုင်ဖို့ကြိုးပမ်းလာခဲ့တာပါ။နာဇီဂျာမနီကိုအောင်နိုင်ခြင်း86နှစ်မြောက်အခမ်းအနားမှာပူတင်ကရုရှားအနေနဲ့မျိုးသားရေးအကျိုးစီးပွားနဲ့ပြည်သူလူထုကိုကာကွယ်သွားမှာဖြစ်တယ်လို့ရုရှားဘုံမုန်တီးဆန်းကျင်မှုတွေကိုလည်းရှုံချတယ်လို့ပြောသွားပါတယ်။ရုရှားနိုင်ငံရဲ့အတိုက်ခံခေါင်းဆောင်နာဗယ်နီကိုထောင်ချထားမှုကနေအမေရိကန်နဲ့တနမန်ကြီးကျင်းမှမှုယူကရိန်းပြည်ပခပြည်ထနာတွေအထိအနောက်နိုင်ငံတွေနဲ့ရုရှားကြားဆက်ဆံရေးတင်းမာနေကြမှာသမ္မတပူတင်ရဲ့အခုလိုမှတ်ချက်ပေးမိခွန်းထွက်ပေါ်လာတာဖြစ်ပါတယ်။